in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ18ရက်ဗုဒ္ဓဟူးနေ့ညနေခင်း6:00ခွဲနဲ့9:00ဒီအစီအစဉ်တွေကိုလိုင်းဒိုမီတာ1925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီ။ဒီမှာနောက်လောက်ပါဒီကနေ့အစီအစဉ်မှုဖြစ်တော်ဝင်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ Saudi Arabia နိုင်ငံကရေနယ်လုပ်ငန်းတွေကိုတိုက်ခိုက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့sorry တောင်းဝင်ရှိသူတွေနဲ့ဆွေးနွေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုဒီနေ့ပဲ sorry ကိုသွားနေပါတယ်။ Israel နိုင်ငံ UK ဘက်မှာလက်ရှိမဲရလက်တွေအရဝန်ကြီးချုပ် Netanyahu ရဲ့အာဏာရပါတီနဲ့ပြန်ပြက်ပါတီတို့ဘယ်သူမှအပြတ်အသတ်အနိုင်မရပဲဖြစ်နေပါတယ်။ဒီလိုထိတဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့အတူကြီးညာပေးတော့မှာပါ
။ကောင်းပါပါရှင်။ KIA ကချင်လွတ်မြောက်ရေးတပ်ဖွဲ့နဲ့မြန်မာစစ်သားကြားတိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးပြီးတရုတ်နိုင်ငံဘက်အလို့သွားရှာကြတဲ့တိုင်းရင်းသူတွေအကအကွယ်မဲ့နေရတဲ့သတင်းမှာကတော့
မဟုတ်ကမ္မလွာလန်ကိုဆန်နေရောကာမေခုနစ်ဆက်တယ်လေတင်းနံဒေခုကလောတာဆိုင်ရ
ဲ့ကိုရီကြုံခရရဲ့ကချင်မင်းကလေးတူကချင်ဘာသာစကားနဲ့ပြောသွားတာပါရှင်နောက်ပိုင်းမှာအပြည့်စုံကြမှာပါကြာပြင်ထိုင်းမှာလည်းလက်တလောကလာအတွင်းမြန်မာနိုင်ငံကရွှေပြောင်းလုတာရာနဲ့ချီကိုထိုင်းအာဏာပိုင်တွေဖမ်းဆီးခဲ့တဲ့တဲ့တဲ့နဲ့မြန်မာစစ်တပ်ကအာဏာသိမ်းခဲ့တဲ့30နှစ်မြောက်နေ့ဒီလူတို့လှူရှာမှုကြီးမှာကိုရိုင်းပါဝင်ခဲ့သူတွေရဲ့အတွေ့အကြုံကိုလည်းတင်ပြသွားဖို့ရှိပါတယ်။နိုင်ငံတကာသတင်းဆောင်မှာပါတော့ IS အကြမ်းဖက်သမားတွေမွေဖွားရာနေရာဖြစ်လာနိုင်တဲ့ဆိုတော့ Syria ဒုက္ခသည်စခန်းကကလေးတွေကိုပြုပြင်ထိန်းချဖို့အစီအစဉ်တွေကိုလည်းကြားမှာပါ။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရသတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မွန်တို့ကပြောပြပေးကြပါအောင်ရှင်
။ Sorry Arabia နိုင်ငံကရေနယ်လုပ်ငန်းတွေတက်ခတ်ခံရတဲ့ကိစ္စနဲ့ပတ်သက်လို့sorry တောင်းဝင်ရှိသူတွေနဲ့ဆွေးနွေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုဒီနေ့ပဲဂျေရမ်မျိုးကိုသွားနေပါတယ်။အမေရိကန်တောင်းဝင်ရှိသူတွေကတော့တက်ခတ်မှုကယူရန်နိုင်ငံကမြစ်ပြားခံလာတယ်ဆိုပြီးပြောဆိုထားကြတာပါ။ဝန်ကြီးပွန်ပီယိုခီးစင်မတန်းခင်မှာဒုသမရမက်ပန်စ်ကလည်းတက်ခတ်မှုပေါ်တုံ့ပြန်မှုကိစ္စဆွေးနွေးမယ်အကြောင်းပြောဆိုထားပါတယ်။ယူရန်နိုင်ငံကအာဖေကူညီရဲ့ယေမန်နိုင်ငံကဟူတီတပုံတွေကတော့ sorry Arabia ရဲ့ယေမန်ထုတ်လွှင့်မှုထောက်ဝက်လောက်ထိကြာဆင်းခဲ့ရတဲ့စနေနေ့ကတက်ခတ်မှုဟာသူတို့လက်ချက်ဖြစ်နေကြေညာထားတာပါ။အမေရိကန်တာဝန်ရှိသူတွေကတော့ရရှိထားတဲ့အထောက်အထားတွေအရတဘုံနေရဲ့ပြောဆိုချက်ဟာမဖြစ်နိုင်ဘူးလို့လည်းပြောဆိုထားပါတယ်။လီလာသုံးသက်ချက်တွေအရတက်ခတ်မှုတွေဟာယေမန်နိုင်ငံဒါမှမဟုတ်အီရတ်နိုင်ငံကလာတာမဖြစ်နိုင်တဲ့အကြောင်းအမေရိကန်ကာဝေးဝန်ကြီးဌာနတာဝန်ရှိသူတစ်ယောက်ကမနေ့ကပဲ VOA ကိုပြောခဲ့တာပါ။တက်ခတ်ရမှာအသုံးပြုခဲ့တဲ့မစ်ဆိုင်းတုံးအပိုင်းစာတွေကို sorry တာဝန်ရှိသူတွေနဲ့အတူစစ်ဆေးဖို့အမေရိကန်ကျွမ်းကျင်သူတွေရရှိနေပြီလို့လည်းပြောပါတယ်။ယူရန်သမ္မတဟာဆန်ဂရူဟာနီကတော့ယေမန်နိုင်ငံကဟူတီတပုံတွေကိုတိုက်ခိုက်နေတဲ့ညွန်မောင်းအဖွဲ့ကိုဦးဆောင်နေတဲ့သူ sorry အတွက်အခုတိုက်ခိုက်မှုဟာသတိပေးချက်တစ်ခုဖြစ်တဲ့အကြောင်းဒီကနေ့ပဲပြောဆိုလိုက်တာပါလူခွင့်ရေးအဖွဲ့တွေကလည်းယေမန်နိုင်ငံမှာ sorry ကဦးဆောင်နေတဲ့လေကြောင်းထုတ်စစ်တွေကြောင့်အရသားတွေရှိရာအရက်တွေအကြီးအကျယ်ထိခိုက်ပျက်စီးနေရပြီးကမ္ဘာမှာဆိုးဝါးဆုံးလူသားချင်းစာနာမှုအခြေသေးတွေမှာတစ်ခုပါဝင်ဖြစ်လာနေတယ်ဆိုပြီးဝေဖန်ထားကြပါတယ်
အစ္စရေးနိုင်ငံရွေးကောက်ပွဲမှာလက်ရှိရလဒ်တွေအရဝန်ကြီးချုပ်ဂျိုဘန်ဂျမင်နာတန်ယာဟူရဲ့လီကွတ်ပါတီကလွှတ်တော်မှာအမတ်နေရာအများစုအနိုင်မရတဲ့အခြေအနေဖြစ်နေပါတယ်။အမတ်နေရာ120ရှိတဲ့ကနက်ဆက်လွှတ်တော်မှာအသာရနိုင်ဖို့အတွက်အမတ်နေရာ62နေရာလိုပါတယ်။ဝန်ကြီးချုပ်ကိုအဓိကစိန်ခေါ်နေတဲ့စစ်တပ်အကြီးအကဲဟောင်းဘန်နီဂန့်စ်ရဲ့ Blue and White ပါတီကလည်းအလားတူအခြေအနေဖြစ်နေပါတယ်။အမတ်နေရာ85ရာခိုင်နှုန်းကျော်ရေတွက်ဒီချိန်မှာပါတီနှစ်ခုလုံးရထားတဲ့အမတ်အရေးအတွက်အတူတူဖြစ်နေတယ်လို့ Israel ရွေးကောက်ပွဲကော်မရှင်ရဲ့ website မှာဖော်ပြထားပါတယ်။နောက်ဆုံးစီးရင်အရပါတီနှစ်ခုလုံးဒီအမတ်နေရာ35ရောက်စီအနိုင်ရထားကြပါတယ်။ဝန်ကြီးချုပ်နာတန်ယာဟူကဒီကနေ့အစောပိုင်းသူ့ကိုထောက်ခံသူတွေကိုမိန့်ခွန်းပြောဆင်မှာတော့ရွေးကောက်ပွဲမှာသူအနိုင်ရပြီလို့မကြေညာသလိုရှုံးနိမ့်နေလို့လည်းမပြောခဲ့ပါဘူး။လာမယ့်ရက်တွေမှာအာရဗ်ပါတီတွေမပါဘဲဇီယွန်ဝါဒအခြေခံတဲ့အစိုးရကိုဖွဲ့စည်းသွားမယ်လို့တော့ပြောကြားခဲ့ပါတယ်။ပြိုင်ဘက်ဘန်ဒီဂန့်စ်ကတော့ပြည်သူအားလုံးရဲ့ဆန္ဒကိုထင်ဟမဲ့ကြဲကြဲပြင်းပြင်းညီညွတ်တဲ့အစိုးရဖွဲ့မယ်လို့သူ့အပေါ်ထောက်ခံသူတွေကိုပြောခဲ့ပါတယ်။အောက်တိုက်စားမှုဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်နက်တန်ယာဟူကရွေးကောက်ပွဲမှာသူ့အပြတ်တက်နိုင်ဖို့မျှော်လင့်ထားပါတယ်။အနိုင်ရရင်သူ့အပေါ်ဆွဲချက်တွေကင်းမမဲ့ဥပဒေပြဋ္ဌာန်းလိုက်မယ်လို့အများကခန့်မှန်းထားကြပါတယ်။လောလောဆယ်အပြတ်တက်အနိုင်ရဖို့မရှိတဲ့အတွက်ဘယ်ပါတီနဲ့သူညွန်မောင်းဖွဲ့မလဲဆိုတာကိုလည်းအများကစောင့်ကြည့်နေကြပါတယ်။
အမေရိကန်ဘုတ်ထောက်လိုင်းရေးအေဂျင်စီ CIA နဲ့အမျိုးသားလုံခြုံရေးအေဂျင်စီ NSA ဝန်ထမ်းဟောင်းအက်ဒဝတ်စနိုဒင်ကိုလုံခြုံရေးအရာစောင့်ထိုင်းရမယ့်သဘောတူညီချက်ကိုချုပ်ဖောက်မှုဆွဆွဲချက်နဲ့အမေရိကန်ကတရားစွဲလိုက်ပါတယ်။သဘောတူညီချက်ကိုလက်မှတ်ထိုးထားတဲ့စနိုဒင်ဟာမနေ့တုန်းကပဲစာအုပ်တစ်ထုပ်ထုတ်ဝေလိုက်ပြီးနောက်အမေရိကန်ကတရားစွဲလိုက်တာပါ။ Permanent Record လို့အမည်ပေးထားတဲ့စာအုပ်ကိုမထုတ်ဝေဝင်မူကြမ်းကိုအမေရိကန်လုံခြုံရေးအေဂျင်စီနှစ်ခုထံပေးပို့ဖို့ပြက်ကွက်ခဲ့တယ်လို့ထောက်လိုင်းရေးလုပ်ငန်းတွေနဲ့ဆက်နွယ်နေတဲ့ကိစ္စတွေကိုဟောပြောပွဲတွေမှာလူသိရှင်ညာပြောခဲ့တယ်လို့လည်းအမေရိကန်တရားရေးဌာနကဆွဆွဲထားပါတယ်။ အမေရိကန်တရားရုံးချုပ်ရဲ့1980ပြည့်နှစ်ဆုံးဖြတ်ချက်အရအစိုးရအနေနဲ့အခုလိုစာအုပ်ထုတ်ဝေမှုတွေကိုတားမြစ်ခွင့်မရှိပေမဲ့ရလာမယ့်အကျိုးမြတ်တွေကိုတော့သိစေခွင့်ပြုထားတာပါ။ရုံးချုပ်ရေးအရစောင့်ထိုင်ရမယ့်သဘောတူညီချက်အရစာအုပ်ကိုတရားဝင်မထုတ်ဝေရင် CIA နဲ့ NSA တို့ကိုကြိုတင်ဖတ်ရှုလေ့လာဝင်ပေးရမှာဖြစ်ပါတယ်။မက်မီလန်စာအုပ်ထုတ်ဝေလုပ်ငန်းကိုလည်းအမေရိကန်ကတရားဆွဲခဲ့တာပါ။မျိုးသားလုံးညီရေးအတွက်အရေးကြီးတဲ့တရင်ချက်လက်တွေကိုထိမ့်ထိမ့်ဆော့ရှော့ရမှာသက်ဆိုင်ရာဝန်ထမ်းတွေကသဘောတူညီချက်ကိုလိုက်နာဖို့လိုအပ်ကြောင်းလက်ထောက်ရှိနေချို့ဂျူရီဟန့်ကလည်းမနေ့ကပဲပြောဆိုထားပါတယ်
။အမေရိကန်ပြည်ထောင်စုမှာ e-cigarette တောက်လို့အဆုတ်ကိုအကြီးအကျယ်ထိခိုက်နေသူရာနဲ့ချီရှိနေချိန်မှာအရသာထည့်ပြီးတောက်တဲ့ e-cigarette တွေကိုနယူးယောက်ပြည်နယ်မှာပိတ်ပင်လိုက်ပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကူကူမိုရဲ့ခိုင်ခိုင်မာမာအကြံပြုချက်တွေကြောင့်ပြည်သူ့ကျန်းမာရေးရုံးကအင်္ဂါနေ့မှာစတင်ပိတ်ပင်လိုက်တာပါ။ချက်ချင်းအကျုံးဝင်တဲ့ပိတ်ပင်မှုအရနယူးယောက်ပြည်နယ်ထဲမှာပျုပ်အေးအရသာတွေကလွဲလို့ဂျန်နဲ့ e-cigarette အရသာတွေကိုရောင်းချခွင့်မရှိတော့ပါဘူး။အခုလိုပိတ်ပင်တားမြစ်မှုဟာထင်ထားတာထက်မြန်ဆန်တယ်လို့ e-cigarette ရောင်းသူတွေကတော့ပြောပါတယ်။မစ်ရှိဂန်ပြည်နယ်မှာလည်း e-cigarette ထဲထည့်တောက်တဲ့အရသာမျိုးစုံကိုပိတ်ပင်ဖို့အတည်ပြုထားပြီးဖြစ်ပေမဲ့ဥပဒေအနေနဲ့တော့မထုတ်ပြန်သေးပါဘူး။တခြားပြည်နယ်တွေမှာလည်း e-cigarette တွေကိုပိတ်ပင်ဖို့အတွက်စဉ်းစားနေကြပါတယ်။ပုံမှန်ဆဲလိတ်တောက်တာထက် e-cigarette တောက်တာကပိုပြီးဘေးကင်းတယ်ဆိုပြီးကြော်ညာနေတဲ့အပြင်အရသာမျိုးစုံထဲတောက်နိုင်တာကြောင့်လူငယ်တွေကြားမှာပါရေပန်းစားလာနေပါတယ်။ e-cigarette တောက်တာနဲ့ပတ်သက်လို့ခိုင်လုံတဲ့တက်တဲ့အထောက်အထားမရှိတာပဲပိုကောင်းတယ်လို့ကြော်ညာနေတာမျိုးတွေမလုပ်ဖို့အတွက် e-cigarette ထုတ်တဲ့ဂျူးကုမ္ပဏီကိုပြည်ထောင်စုအစိုးရတာဝန်ရှိသူတွေကတတိပေးထားပါတယ်။ e-cigarette တောက်သူတွေကြားအဆုတ်ထိခိုက်ပြီးနာမကျန်းဖြစ်နေတာကိုအရေးပေါ်ကင်တွယ်ဖြေရှင်းဖို့ယောဂထိန်းချုပ်ကာကွယ်ရေးဌာနကလည်းဆောင်ရွက်နေပါတယ်။ American တဝမ်း e-cigarette ကြောင့်သေဆုံးသူ6ယောက်အပါအဝင်အဆုတ်နဲ့ဆိုင်တဲ့ကျန်းမာရေးထိခိုက်နေသူ400နီးပါးရှိပါတယ
်။ VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ9.69kHz 1068.3ညဟိုင်းဒိုမီတာ19 kHz 15565နဲ့ဟိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်အထက်မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အာဖဂန်နစ္စတန်နိုင်ငံနာဂန်ပြည်နယ်ရဲ့မြို့တော်ဂျလာလဘတ်ကအီလက်ထရောနစ်မှတ်ပုံတွေထုတ်ပြတဲ့ဌာနမှာတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေပါတယ်။ဒီနေ့နေ့လယ်ပိုင်းမှာပဲမပုံနေဌာနအဝင်ခိတ်မှာပောက်ကွဲမှုဖြစ်ပွားခဲ့ပြီးတော့တက်ခဲ့သူအများပြားရုံးဝင်းနဲ့ဝင်လာခဲ့ကြတဲ့အကြောင်းလဲပြည်နယ်အုပ်ချုပ်ရေးမှူးရောပြောခွင့်ရသူအတူလာခါကိုယာနီကပြောဆိုခဲ့ပါတယ်။တက်ပွဲတွေဆက်လက်ဖြစ်ပွားရကနေအထူးတက်ပွဲတွေရုံးဝင်းကိုဝိုင်းရံထားတယ်လို့လည်းဆိုပါတယ်။မပုံနေဌာနဝန်ထမ်းတယောက်ကတော့ပောက်ကွဲမှုဆက်ဖြစ်တဲ့အချိန်မှာသူနဲ့တူတခြားလူတွေထဏ်ရခဲ့တယ်လို့VOA ကိုပြောပါတယ်။လက်တော်မှာတော့နောက်ထပ်အသေးစိတ်အချက်အလက်တွေကိုမသိရသေးပါဘူး
။ဟောင်ကောင်အရေးနဲ့ပတ်သက်လို့အမေရိကန်အပါအဝင်ပြည်ပနိုင်ငံတွေကဝင်မဆွတ်ဖို့တရုတ်အစိုးရကပြောကြားလိုက်ပါတယ်။ဟောင်ကောင်ဟာတရုတ်နိုင်ငံလက်အောက်မှာရှိနေတာမို့ဟောင်ကောင်အရေးဟာတရုတ်ပြည်တွင်းရေးတက်တက်တာဖြစ်တယ်လို့တရုတ်နိုင်ငံဈာရေးဌာနပြောခွင့်ရကန်ဆောင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။ဒါကြောင့်အမေရိကန်နဲ့တခြားနိုင်ငံတွေအနေနဲ့တရုတ်ပြည်တွင်းရေးကိုဝင်မဆွတ်ပါနဲ့လို့သူကတိုက်တွန်းပါတယ်။နိုင်ငံသားကထောက်ခံမှုကိုတောင်းဆိုနေကြတဲ့ဟောင်ကောင်ကတရုတ်ဆန့်ကျင်လှုပ်ရှားနေသူတွေအနေနဲ့လည်းသူတို့ရဲ့ကြိုးပမ်းချက်အောင်မြင်မှာမဟုတ်ဘူးလို့တရုတ်အစိုးရပြောခွင့်ရကပြောကြားသွားပါတယ်။ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားမှုတွေကိုဦးဆောင်တဲ့ထင်ရှားတဲ့ခေါင်းဆောင်ဂျော်ရှူအာဝေါင်းနဲ့ဒက်နစ်ဆိုတို့ကသူတို့ရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးကြိုးပမ်းမှုတွေကိုကူညီဖို့အတွက်အမေရိကန်လွှတ်တော်အမတ်တွေကိုအင်္ဂါနေ့ကဝါရှင်တန်မြို့တော်မှာတောင်းဆိုခဲ့ကြတာပါ။ဟောင်ကောင်မှာဖြစ်နေတဲ့အခြေအနေတွေမှာတရုတ်ရဲ့အခန်းကဏ္ဍကိုတုံ့တက်ဖို့အတွက်တရုတ်နိုင်ငံဆိုင်ရာအောက်လွှတ်တော်အမှုဆောင်ကော်မရှင်ကြားနာပွဲအတွင်းမှာသူတို့ကတောင်းဆိုခဲ့ကြပါတယ်။ဟောင်ကောင်မှာလူ့အခွင့်အရေးချိုးဖောက်မှုတွေကိုတားဆီးနိုင်ဖို့ရည်ရွယ်တဲ့ဥပဒေချမ်းကိုအမေရိကန်လွှတ်တော်မှာအတည်ပြုပေးဖို့အတွက်ကိုလည်းသူတို့ကထပ်မံတိုက်တွန်းခဲ့ပါတယ်။ Republican တွေရောဒီမိုကရက်အမတ်တွေပါထောက်ခံတဲ့ Protect Hong Kong Act ဆိုတဲ့ဥပဒေချမ်းကိုအမေရိကန်အောက်လွှတ်တော်မှပြီးခဲ့တဲ့တစ်ပတ်လုံးကတင်သွင်းထားပါတယ်။သတင်းပတ်နဲ့ချီဆန္ဒပြပွဲတွေဖြစ်နေတဲ့ဟောင်ကောင်မှာတရုတ်အမျိုးသားနေအတွက်အောက်တိုဘာ1ရက်နေ့မှာပြုလုပ်ဖို့စီစဉ်ထားတဲ့မိဘဖောက်ပွဲကိုဖျက်ခဲ့ပါတယ်
။ကုန်သွယ်ရေးမှာမြန်မြန်ဆန်ဆန်ခွင့်ပြုချက်ပေးနေတဲ့နိုင်ငံတွေအစည်းအဝေးကနေဂျပန်နိုင်ငံကိုထုတ်ပယ်လိုက်ကြောင်းတောင်ကိုရီးယားကဒီကနေ့ပဲကြေညာလိုက်ပါတယ်။နိုင်ငံခြား ကုန်သွယ်ရေးဆိုင်ရာအငြင်းပွားမှုတွေကြုံနေရချိန်မှာပဲမချန်လေးငါဂျပန်နိုင်ငံကကုန်သွယ်မှုအဆင့်တန်ရှင်းချလိုက်တဲ့ပေါ်တောင်ကိုရီးယားကတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။ကုန်သွယ်မှုတွေမှာကန့်သတ်မှုအနည်းဆုံးဖြစ်ရှင်းချပေးထားတဲ့ဂျပန်နိုင်ငံရဲ့ဖြူအောင်စည်းဝေးနိုင်ငံမှာ29နိုင်ငံတွေကထုတ်ခံခဲ့ရပြီးတော့တောင်ကိုရီးယားနိုင်ငံဘက်ကလည်းစစ်ဖက်နဲ့ရပ်ပတ်တုံးအ ကိုရီးယားလူမျိုးတွေကိုနင်းနာရေးပေးဖို့တောင်ကိုရီးယားတရားရုံးဆုံးဖြတ်ချက်ကိုလက်တုံ့ပြန်ရမှာဂျပန်နိုင်ငံကကုန်သွယ်ရေးကိုလက်နက်တစ်ခုလိုအသုံးချနေတယ်လို့လည်းတောင်ကိုရီးယားနိုင်ငံဘက်ကဆွဆွဲထားတာပါ1910ကနေ1945ခုနှစ်ထိဂျပန်နိုင်ငံကကိုလိုနီဖြစ်သိမ်းပိုက်ပြီးရင်းရစစ်ဆဲအုပ်ချုပ်ခဲ့တဲ့ပေါ်ခါခါတီတီခန်းစားချက်တွေရှိနေစေဖြစ်တဲ့တောင်ကိုရီးယားနိုင်ငံမှာတော့ဂျပန်နိုင်ငံရဲ့ကုန်သွယ်ရေးဆိုင်ရာတုံ့ပြန်မှုတွေပေါ်မချေနှက်ချက်တွေလည်းဖတ်ပေါ်နေတာဖြစ်ပါတယ်
အင်ဒိုနီးရှားနိုင်ငံမှာလောင်ကျွမ်းနေတဲ့တော်မီကြောင့်အင်းကြီးချင်းမလေးရှားနဲ့စင်ကာပူနိုင်ငံတွေအထိမိခိုးတွေလွှမ်းနေပါတယ်။ကျန်းမာရေးအန္တရာယ်ရှိနိုင်တဲ့အထိထူထပ်တဲ့မိခိုးတွေပြန့်လွင့်နေတာကြောင့်အင်ဒိုနီးရှားနဲ့မလေးရှားတို့ကကျောင်းပေါင်းထောင်နဲ့ချီဒီကနေ့ပိတ်ထားပါတယ်။မဲမောင်နေတဲ့မိခိုးတွေကြောင့်နှစ်နိုင်ငံလုံးကလေဆိပ်တော်တော်များများမှလည်းလေရင်ခီးတွေနှောင့်နှေးခဲ့ပါတယ်။မိခိုးတွေလွှမ်းနေတာကြောင့်ကွာလာလမ်ပူမြို့တော်ရဲ့အထင်ကြီးပက်ထရိုနက်စ်အမွှာအဆောက်အဦတွေကိုအဝေးကနေမမြင်ရသလောက်ဖြစ်နေပါတယ်။ဒီကနေ့လေထုတန့်ရှင်းမှုအရေးအတွေးတောင်းတချက်အရာဆူမထရာအရှိပိုင်းမလေးရှားနိုင်ငံကျွန်းဆွယ်နေရတော်တော်များများမှာကျန်းမာရေးထိခိုက်နိုင်တဲ့အထိအခြေအနေဆိုးဝါးနေပါတယ်။စင်ကာပူနိုင်ငံမှာလည်းကျန်းမာရေးထိခိုက်နိုင်တဲ့အထိလေတပ်ညံ့ညမ်းမှုတွေဖြစ်နေပါတယ်။အင်ဒိုနီးရှားမှာတောင်ယာဆိုင်လေသမားတွေကတောရှင်းဖို့မီးရှို့ရာကအခုလိုမထိနိုင်လောက်အောင်တောမီးတွေလောင်ကျွမ်းနေတာဖြစ်ပါတယ်။ဆူမထရာနဲ့ဘော်နီယိုပြည်နယ်တွေမှာအကြီးအကျယ်လောင်ကျွမ်းနေတဲ့တောမီးကိုကျဉ်းတက်နိုင်ဖို့အတွက်အင်ဒိုနီးရှားအစိုးရကလုံခြုံရေးတာဝန်ရှိသူထောင်ထဲချီအပြင်မီးသတ်လေယာဉ်တွေကိုမီးလောင်ရနေရာစီကိုစေလွှတ်ထားပါတယ်ရှင်။
Direct from Washington, the voice of America, VOA. ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုအောင်လွင်နဲ့မဆုမြတ်မွန်တို့ကပြောပြပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamis.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်မြမတမရော်နဲ့ကချင်လူမျိုးရေးတပ်ဖွဲ့ KNA ရိုကြားဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေအနေနဲ့မြေယာဆုံးရှုံးရတာအိုးအိမ်ဆုံးထွက်ပြေးရတာနဲ့မိသားစုတွေတကွဲတပြားဖြစ်ရတာတွေကနေနေထိုင်စားသောက်ရေးအခက်တွေ့ကြပါတယ်။ဒါကြောင့်လည်းဒေသခံအမျိုးသမီးငယ်အများပြားဟာအင်းဒီချင်းတရုတ်ပြည်မှာအလုသွားရှာကြရပြီးလူမောင်ခိုကူးခံရမှာအတင်းအဓမ္မအိမ်ဆောင်ပြုခိုင်းခံရမှာစတဲ့အခြေအနေတွေနဲ့ကြုံရဖို့ပိုးပြီးတော့အကာအကွယ်မဲ့ဖြစ်ရပါတယ်။လူမောင်ခိုကူးခံရတာရဲ့ရိုက်ခတ်မှုနဲ့ပတ်သက်ပြီးဒေသအတွင်းကတက်ကြွလှုပ်ရှားသူတွေလူမောင်ခိုကူးခံခဲ့ရသူတွေနဲ့တွေ့ဆုံမေးမြန်းပြီး Steve Stanford ကချင်ပြည်နယ်ကနေတင်ပြပို့ထားပါတယ်။ကုချတော်သိန်းကပြောပြပါမယ်ရှင်
။ကချင်ပြည်နယ်ကထောင်ပေါင်းများစွာသောလှုပ်လှမဲ့တွေဟာငွေရှာဖို့မျှော်လင့်ချက်နဲ့တရုတ်ပြည်ဘက်ကိုသွားကြလေရှိပါတယ်။2015ခုနှစ်ကမှရပ်ပစ်ခဲ့တဲ့မိသားစုကလေးတဦးမူဝါဒကြောင့်တရုတ်ပြည်မှာအမျိုးသားအရေးအတွက်ထက်အမျိုးသမီးအရေးအတွက်ကပိုနှင်းနေတာပါ။ဒါကြောင့်အိမ်အောင်ပြုဖို့ကလေးမွေးဖို့အိမ်နေချင်းနိုင်ငံတွေကအမျိုးသမီးနဲ့မိန်းကလေးတွေကိုပူလိုလာတာပါ။ဒါကြောင့်လည်းအကအကွယ်အမဲဆုံးသူတွေလှည့်ပြားခံကြရတာပါပဲ။အလုပ်ရမယ်ဆိုပြီးတငယ်ချင်းတူကကတိပေးခဲ့ပေမဲ့နောက်ကြတော့ဆေးထိုးခံရပြီးတရုတ်ပြည်မှာဖမ်းထားခံခဲ့ရတယ်လို့ဘယ်သူဆိုတာမဖော်ပြချင်တဲ့အမျိုးသမီးတူကပြောပါရယ်။
မဟုတ်ကမလွာလန်ကိုဆန်နေကိုကာမိုင်ခုနစ်ဆက်တယ်လေ
ဒုက္ခရောက်ပြီးတိတ်ဆိုးတဲ့အချိန်တွေမှာနေခဲ့ရပါတယ်ကျမကိုလိန်ပိုင်းအနိုင်ထက်ပြုကျင့်ပြီးမတော်တရားလုပ်ပါတယ်ကျမသူတို့နဲ့မအိတ်ချင်ပေမဲ့အတင်းကျပ်အိတ်ခိုင်းပါတယ်ကျမကိုလွတ်ပေးဖို့တောင်းပန်ပေးမယ်ဂျူးမ်ဆိုင်ပဲကျမကိုဝင်ရတဲ့အထိမတိုင်းကျင့်ပါတယ
်ဒီရတချို့ကရာဇမှုမြောက်တယ်ဆိုတာသိရှင်းပေမဲ့တချို့ပြည့်တွေမှာကြတော့လက်ထက်ရင်ငွေကြေးပစ္စည်းတွေပေးမယ်လို့ကတိပေးပြီးတော့အကြအနာစီစဉ်ပြီးလက်ထက်တာကနေစတာတွေလည်းရှိပါတယ်တချို့မိဘတွေဟာရွေးချယ်ကောင်းတဲ့လုပ်တာဖြစ်ပေမဲ့စီစဉ်ပြီးလက်ထပ်ခိုင်းတာပြီးမာယွင်သွားပြီးတော့နောက်ဆက်တွဲဖြစ်လာမှတွေကိုသတိမပြုမိကြဘူးလို့ကချင်မျိုးသမီးဖွဲ့ KWA ကစိုက်ခန့်ကပြောပါတယ
်ကျွန်ဖတ်စံတိုက်ထားကောင်းနာငါပြောနေတယ်ငွေဖေမှာ
မိဘတော်တော်များများကသူတို့သားသမီးတွေကိုတရုတ်အမျိုးသားတွေနဲ့ယူစေချင်ကြပါတယ်တရုတ်ပြည်မှာပို့ပြီးတော့အဆင်ပြေမယ်လို့ထင်ကြတယ်လေတရုတ်အစိုးရကတရုတ်နိုင်ငံသားတွေကိုကောင်းကောင်းခရီးဆိုင်မယ်လို့သူတို့ကထင်ကြပါတယ်
တရုတ်ပြည်မှာပြောင်းခုအလုသမတူဦးဖြစ်တဲ့ Cyro ဟာအစိုးရကနေဆက်လုံလုံရေးကိုတင်ကြလိုက်တာကြောင့်အလုပြုတ်သွားပါတယ်။ရုတ်တရက်ဝင်ငွေမဲ့သွားတာကြောင့်သူ့ရဲ့16နှစ်အရွယ်သမီးငယ်ကိုချမ်းသာတဲ့လူတစ်ယောက်နဲ့စီစဉ်ပြီးပေးစားလိုက်ရင်အဆင်ပြေမယ်လို့ထင်ခဲ့ပါတယ်
။ငယ်ချာဆောင်တော့ကြည့်ရဲ့ညော့ရှာရှိရင်လည်းရဲ့ငယ်ရရှုံးစနေလဲ
။သမီးကငယ်သေးတော့ပထမတော့အိမ်အောင်ပြည့်စီရှင်မှုပေါ့။ဒါပေမဲ့တရုတ်မိသားစုကသူတို့စောင့်ရှောက်ပါမယ်လို့ပြောတယ်လေ။စင်မျိုးတွေကလည်းပိုအဆင်ပြေမှလို့ပြောကြတာပေါ့ဒါနဲ့ပဲ ကျမတမီးကိုတရုတ်မျိုးသားနဲ့ပေးစားဖို့ဆုံးဖြတ်ခဲ့ရတာပါ။အ
ိမ်အောင်ကြပြီးဘဲမှသွားခွင့်မရဆက်သွယ်ခွင့်မရတဲ့ဆိုင်းရော်ရဲ့တမီးဖြစ်သူကိုနှစ်နှစ်ကြာပြီးကမှအိမ်ကိုပြန်လည်ခွင့်ပေးခဲ့ပါတယ်။အဲ့ဒီအချိန်ကစလို့တမီးကပြန်မသွားတော့ပါဘူး။ဆိုင်းရော်ရဲ့တမီးကသူခံစားခဲ့ရတာကိုအခုလိုပြန်ပြောပြပါတယ်
။ဘဲကအဲ့အန်ချေမနာရောဆက်နေအိယ။
တရုတ်ပြည်မှာအိမ်အောင်ကြပြီးနေရတာဘလို့လဲလို့တကယ်ချင်းနေရာမေးကြတယ်။ပြောကြကောင်းလား၊ကျမပြောသလားဆိုတာတွေပေါ့။ပြောကြမကောင်းဘူးလို့ကျမကပြောပြတယ်။အိမ်အောင်ပြုတ်လိုက်တာတိတ်ကိုဝမ်းနေပြီးစိတ်ပြတ်ရပါတယ်
။ကချင်ပြည်နယ်ဘက်မှာတိုက်ပွဲကြီးတွေဆက်ဖြစ်နေပေမဲ့ဒေသအခြေအနေကတိတ်ကြီးတည်ငြိမ်လာသေးတာမဟုတ်တလို့စီးပွားရေးကလည်းမကောင်းလာသေးတာကြောင့်လူမောင်ကိုကူးတာတွေဆက်ရှိနေဦးမှာပဲလို့သုံးသပ်ကြပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းတင်ပြတော်တာပါရှင်။ခုတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်ဖတ်ဆက်ရအောင်ပါ။ထိုင်းနိုင်ငံရဲ့မွေးစည်းဝါတိုက်ဖျက်ရေးစီမံချက်အတွင်းထိုင်းမြန်မာနယ်စပ်တက်ခရိုင်မက္ကစာတိုက်နယ်ထဲမှာမြန်မာရွှေ့ပြောင်လို့သမား80လောက်ကိုစက်တင်ဘာလ19ရက်နေ့ကဖမ်းဆီးခဲ့ပါတယ်။တဟာတက်ခရိုင်ထဲမှာ3ချိန်မြောက်ပြုလုပ်တဲ့စီမံချက်ဖြစ်ပြီးဒီနေ့ထဲမှာတင်ဒီစီမံချက်နဲ့တက္ကရိုင်ထဲကရွှေပြောင်လုတ်သား400ထက်မနည်းဖမ်းဆီးခံခဲ့ရပြီပါပြီ။အပြည့်စုံကတော့ထိုင်းအခြေစိုက်သတင်းထောက်အမအေးမာကသတင်းပေးပို့ထားပါတယ်။
ထိုင်းမြန်မာနယ်စပ်မှာတရားမဝင်နိုင်ငံသားတွေအနေနဲ့ရာဇဝတ်မှုတွေကျူးလွန်နေတာကိုတွေ့ရှိတာကြောင့်ဆိုပြီးတက်ခရိုင်မက္ကစာမြို့နယ်ထဲမှာလူကုန်ကူးမှုတိုက်ဖျက်ရေးနဲ့မွေးရဆေးဝါးတိုက်ဖျက်ရေးစီမံချက်နဲ့ရှောက်တခင်ဖမ်းဆီးခဲ့ရမှာတော့မြန်မာနိုင်ငံသား80လောက်ဖမ်းဆီးခံခဲ့ရကြောင်းမြန်မာပြည်ရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျော်ကအခုလိုပြောပါတယ်
။လူကုန်ကူးမှုတိုက်ဖျက်ရေးနဲ့မွေးရဆေးဝါးစီမံချက်တွေကအခုသုံးပါပြီနော်မက္ကစာတိုက်နယ်ကိုလည်းဖမ်းသွားပြီ80လောက်ပါတယ်အရင်တော့တရားမဝင်နိုင်ငံသားကဖမ်းပြီးစစ်ဆေးအရေးယူရှိမှချက်ကလေနောက်ထပ်အစ်စ်ပုံစံတစ်ခုနဲ့ကြောင်းပြီးတော့လူကုန်ကူးမှုတက်ချက်ရင်းနဲ့မွေးချေဝါတက်ချက်ရင်းလူမောင်ကူးမှုနဲ့ဆက်နွယ်ပတ်သက်တဲ့မဲဆောက်ကိုအခီးတစ်ထောင်လာပြီးတော့ပန်ကောက်တို့ပါတို့ဆိုတဲ့မြို့ကြီးပြည်ကြီးတွေတွားကြမဲ့လူတွေတနေရာထဲမှာစုစည်းထားတဲ့မတင်ကားဝေးအနေထားတွေတွေ့လာပြီဒီနှစ်ထဲမှာဆိုတာသုံးပါမြောက်ဖြစ်သွားပြီ
အရင်တော့ကတော့တရားမဝင်နိုင်ငံသားတွေရှင်းလင်းရေးလုပ်တဲ့အခါမှာတရားမဝင်ဝင်ရောက်လာသူတွေကိုနေရာရင်းကိုပြန်ပို့တာတွေလုပ်ခဲ့ပေမဲ့အခုစီမံချက်အရဖမ်းဆီးရေးယူအပြစ်ပေးမှုတွေကိုအဓိကလုပ်မှာဖြစ်တယ်လို့လဲဆိုပါတယ်
။ဖိုင်းနိုင်ငံရဲ့ရာဇဝတ်မှုတွေကနှစ်ခုလုံးအရေးယူပါမယ်။လူကုန်မှုကလည်းရာဇဝတ်မှုပဲ။မွေးရဆေးဝါးကလည်းရာဇဝတ်မှုပဲ။ဒီမှာလူကုန်ကူးမှုဆိုရင်တော့အ ਨੇ ဆုံးမိမိတို့ကပြောမစို့တားကောင်တွေဖြစ်တဲ့အတွက်တော့ထောင်ဒဏ်6လနေတနေ့ခွဲပြီးကြာနိုင်တယ
်။
တားကောင်မလို့နော်။လူကုန်ကူးခံရတဲ့တားကောင်တွေဖြစ်တဲ့အတွက်မွေးရဆေးဝါးကတော့ကိုယ်တိုင်ကိုယ်ကျသုံးဆွဲလို့ဖြစ်စီလက်ဝဲပါဆောင်ထားလို့ဖြစ်စီအ ਨੇ ဆုံးထောင်နှံတစ်မိကနေတော့ပြီးကြနိုင်တယ်ဒါထိုင်းရဲ့ရာဇမှုဥပဒေရ
2019ခုနှစ်ထဲမှာဒီစီမံချက်နဲ့ဖမ်းဆီးခံရသူမြန်မာနိုင်ငံသား400ထက်မနည်းရှိနေပြီဖြစ်ပါတယ်မကြသေးခင်တုန်းကတော့ထိုင်းနိုင်ငံတက်ခရိုင်ကနေဘန်ကောက်ကိုတက်တဲ့ကားပေါ်မှာမြန်မာနိုင်ငံသားအမျိုးသမီးတဦးမွေးရဆေးဝါးတယ်ဆောင်မှုတွေဖြစ်လာတာကြောင့်ရဲကိတ်တွေချပြီးရဲမေတွေကပါအမျိုးသမီးခရီးသည်တွေကိုတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလုပ်လာပါတယ်ထိုင်းနိုင်ငံချွန်ဘူရီခရိုင်စီရာချာမြို့မှာတော့စက်တင်ဘာလ18ရက်နေ့မှာပဲကုန်စည်တန်းထဲမှာထိုင်းလူမှုကြီးကြပ်ရေးအဖွဲ့ဝင်တွေကတရားမဝင်အလုပ်သမားတွေကိုဈေးထဲအထိဝင်ရောက်ပြီးရှောင်တခင်ဖမ်းဆီးခဲ့တာပါရဲတွေဝိုင်းထားတဲ့ကြားကပဲအလုပ်သမားတွေဟာထွက်ပြေးခဲ့ကြရပါတယ်မြန်မာနိုင်ငံသားတွေအပါအဝင်တရားမဝင်အလုပ်သမား20ကျော်လည်းဖမ်းဆီးခဲ့ပါတယ်ထိုင်းနိုင်ငံထဲမှာတရားမဝင်နိုင်ငံသားကင်းစည်ရေးစီမံချက်နဲ့လူကုန်ကူးမှုနဲ့မွေးရဆေးဝါးတိုက်ဖျက်ရေးစီမံချက်တွေကိုမြန်မာနိုင်ငံသားအများပြားနေထိုင်ရာခရိုင်တွေမြို့နယ်တွေမှာအခုနောက်ပိုင်းခက်ဆိတ်ဆိတ်လှုပ်လာနေပါတယ်ရှင်
။မအေးအေးမှာသတင်းပေးပို့တော်တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။သောတာရှင်များရှင်။စက်တင်ဘာလ18ရက်နေ့ဟာ1988ခုနှစ်ကတနင်္ဂနွေအတိုင်းအတာနဲ့ဒီမိုကရေစီရေးအတွက်ငြိမ်းချမ်းစွာတောင်းဆိုဆန္ဒပြခဲ့ကြတဲ့လူထုလှုပ်ရှားမှုကြီးကိုမြန်မာစစ်တပ်ကအကြမ်းဖက်ဖျော်ခွင်းပြီးအာဏာသိမ်းခဲ့တဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းခဲ့တဲ့30နှစ်မြောက်နေ့မှာဒီလူလူလှုပ်ရှားမှုကြီးမှာကိုယ်တိုင်ပါဝင်ခဲ့တဲ့သူတွေရဲ့အတွေ့အကြုံ၊သင်ခန်းစာ၊ယူတင်တာတွေနဲ့သူတို့ရဲ့အနာဂတ်မျှော်လင့်ချက်တချို့ကိုစူးစီးပြီးတော့ကိုစော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
။ရှင်လေးလုံးဒီမိုကရေစီတောင်းဆိုလှုပ်ရှားမှုကြီးဟာခေတ်သစ်မြန်မာသမိုင်းမှာအထင်ရှားဆုံးနိုင်ငံရေးပြောင်းလဲမှုကိုဖြစ်ပေါ်စေခဲ့တဲ့လူလူလှုပ်ရှားမှုကြီးဖြစ်ပါတယ်။1988ခုနှစ်အောက်တိုဘာ10ရက်နေ့မှာစတင်ခဲ့တဲ့အဲ့ဒီလူလူလှုပ်ရှားမှုကြီးကိုစစ်တပ်ကအကြမ်းဖက်ဖြိုခွင်းပြီးအာဏာသိမ်းခဲ့တာဒီကနေ့စက်တင်ဘာလ18ရက်နေ့မှာ30နှစ်တင်းတင်းပြည့်ခဲ့ပါပြီ။လူလူရဲ့အကြမ်းမဖက်တဲ့ဆန္ဒပြတောင်းဆိုမှုတွေနဲ့တမ်းပြည်ကို26နှစ်ကြာအုပ်ချုပ်လာခဲ့တဲ့တပါတီအာဏာရှင်စနစ်ကိုအဲ့ဒီအချိန်ကဖျောက်ချပြီးဒီမိုကရေစီအစိုးရတစ်ခုနဲ့အစားထိုးအုပ်ချုပ်နိုင်ဖို့ကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ် ဒီနေ့ကျွန်တော်တို့ရဲ့ပြည်သူလူထုရဲ့အခြေအနေမှာနေခဲ့ရပါတယ်။ကျွန်မတို့အိနောင်ပြည်စီရှင်မှုပေါ့။ဒါပေမဲ့ပြည်ဝင်ရဲ့တက်ကြွတဲ့လူငယ်တအူးအနေနဲ့အဲ့ဒီအခြေအနေကမကျေနပ်မှုတွေဖြစ်ပေါ်ခဲ့တယ်လို့ရှင်းလင်းလုံးအရေးတော်ပုံမှာကိုယ်တိုင်ပါဝင်ခဲ့ပြီးလက်ရှိမှာ
ညီညာချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဖြစ်တာဝန်ထမ်းဆောင်နေတဲ့ကိုအောင်မျိုးမင်းကပြောပါတယ်ကျွန်တော်တို့အဲ့တုန်းကတော့လူငယ်စိတ်ထားနဲ့ပေါ့နော်ဒီအာနာသိမ့်မှုကိုကျွန်တော်တို့လုံးဝတင်းကြီးမခံနိုင်ဘူးကျွန်တော်ကကိုရှိမှာပထမဦးဆုံးရရဆက်ဆက်သွေးချောင်းစီးနေတာတက်ဖြတ်တာမြင်ရတဲ့ခါမှာစိတ်သက်တီးကတော်တော်ကြီးကိုကျွန်တော်တို့ပြင်းထန်နေတာဖြစ်တယ်အဲ့တုန်းကတော့ကျွန်တော်
ဒီအစိုးရပြောင်းရဲတခုယုံနဲ့ကျွန်တော်တို့ဘယ်လို့မှဒီမိုကရေစီမသွားနိုင်ဘူးအစိုးရစနစ်တည်းလည်းပြောင်းမှုလိုအပ်တယ်လို့ပြည်သူလူထုကလည်းဒီအာဏာရှင်စနစ်ကိုလုံးဝလက်မခံမနဲ့စိတ်သက်တည်ရှိဖို့လိုအပ်တယ်ဆိုတာပုံပြမြင်လာတယ်ရှင်လေးလုံးလူထုလှောင်ရှားမှုကြီးအတွင်းတနင်္ဂနွေတိုင်းတာနဲ့ရဟန်းရှင်လူအသက်ပေါင်းများစွာပေးဆက်ခဲ့ကြတာကြောင့်မြန်မာနိုင်ငံမှာလက်ရှိအခြေအနေအရအောင် Federal Democratic in Azuga, Kumya Egal, Piovare.
She said she knew a year ago, you don't look like Yoma. The Chetim, oh, me, oh, she never like Lupi, like Sam, Yoma, hopefully, Jonathan. She said she knew a year ago, Jima, Pedia Lama, Wakaria Lama, Oma, Sunoguare, John Du, John Aria, Tweedy, Jehanshin, Danga, Dure, Tweedy, Yazwa, Sierra. Not to check up Maris or Dorit on the Yoy, Papia, Dore, Lupi. ไตบัวมาจ่าได้หลูนี่ญาติว่าสิท่องเนี่ยเนี่ยลิเวจ่าได้หยอกพี่แล้วมาบัวเป็ดเนี่ยมีตาสุดิแต่กวยจะจ่าขึ้นตัวได้มีตาสุดิอะหมายสิตะไหนงานลงมาขึ้นตาอ่ะอะอดิหลูမျိုးปี้สักแค่เนี่ยជីเจ๋เลยล่ะญมနိုင်ငံไอ้ตําไมมาอลုံးโหជីเจ๋เลยชิเลลงอจีรบုံကြီးอ่ะตําไมจัดตั้งหมู่รอเอาหลูดิก็ตีบ่หลูเลยกระเนี่ยเฉยที่ไอ้หลูดิด้วยอุบัติเนี่ยกั่นญีเลยลุษาหมู่ดิโกพอซองเป็ดนั่นเจ๋ไม่สิได้บุโล
ညီများချင်းညီမရဲ့ဒါရိုက်တာကိုအောင်မျိုးမင်းကပြောပါတယ်ခုချိန်ထိကျွန်တော်တို့ရှစ်လေးလုံးနဲ့ဒီစက်တင်ဘာအာနာသိမ့်တဲ့ချိန်မှာတေဆုံးလူတွေအတွက်ဂျက်စတစ်ဆိုတဲ့ခေါ်တဲ့ဒီတရားဥပဒေကိုကျွန်တော်မဖော်ဆောင်နိုင်ခဲ့သေးဘူးအဲဒီမှာဖြစ်ခဲ့တဲ့အဖြစ်အပျက်မှန်ကပါတယ်လဲဘယ်လောက်တေဆုံးခဲ့လဲတရက်ထိခိုက်နေတာမို့နောက်တစ်တက်လာတဲ့ဒီမိုကရေစီဆိုရတာဘယ်လောက်အထိအတ ကျွန်တော်မထွက်လာသေးဘူး
။လက်ရှိအနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာလည်းရှစ်လေးလုံးရဲတော်ဘုံကြီးကမွေးဖွားပေးလိုက်တဲ့နိုင်ငံရေးပါတီတစ်ခုဖြစ်တာနဲ့အညီရှစ်လေးလုံးနဲ့ဆိုင်တဲ့တမိုင်းအစ်စ်အမန်တွေပေါ်ပေါက်လာရေးအပါအဝင်နောက်မျိုးဆက်တဲ့လူငယ်တွေရှစ်လေးလုံးအတွင်းပြဆက်ခဲ့ကြတာတွေကိုပြန်ပြောင်းအမှတ်ရစေနိုင်မဲ့ပြတဲ့အထိမ့်မှတ်တွေကိုဥဆောင်လုပ်ပေးဖို့လိုအပ်တယ်လို့ Federal Democratic အင်အားစုကကိုမြအေးကပြောပါတယ
်အမျိုးသားဒီမိုကရေစီဘက်ကျုပ်ကလည်းရှစ်လေးလုံးရမွေးဖွားပေးလိုက်တဲ့နိုင်ငံရေးပါတီတရားဖြစ်တယ်လို့ရှစ်လေးလုံးမှာလည်းလူလူရဲတော်ဘုံကြီးမှာပါဝင်ခဲ့တဲ့လူတွေလည်းဖြစ်ပါတယ်ကျွန်တော်မြင်တာလေအဲ့တော့ရှစ်လေးလုံးတမိုင်းဆိုတာကတုံးစုတစ်ဖွဲ့တစ်စည်းပိုင်မဟုတ်ဘူးလေမြန်မာနိုင်ငံတနိုင်ငံတတရားလုံးဖြစ်လာခဲ့တဲ့ကိစ္စဆိုတော့ဒီတမိုင်းနဲ့ပတ်သက်ပြီးကျွန်တော်တို့အထွတ်မြတ်ထားမယ်ချစ်လေးလုံးအရေးတော်ဘူးကြီးဆိုင်ရာတမိုင်းကိုလည်းမှန်မှန်ကန်ကန်ညံ့ညံ့တတာပြုစုဖို့လည်းအစိုးရဦးဆောင်တယ်လို့ကျွန်တော်မြင်တယ
်အစောပိုင်းကာလတွေကစစ်တပ်ကအာဏာသိမ်းခဲ့တဲ့စက်တင်ဘာ18ရက်နေ့မှာပြည်တွင်းပြည်ပမှာရှိတဲ့ဒီမိုကရေစီအင်အားစုတွေကကန့်ကွက်ဆန္ဒပြပွဲတွေလုပ်ခဲ့ကြပေမဲ့လည်းအခုနောက်ပိုင်းချစ်လေးလုံးအရေးတော်ပုံမှာကိုယ်တိုင်ပါဝင်ခဲ့သူတွေရောနောက်ပိုင်းဒီမိုကရေစီလှုပ်ရှားမှုတွေမှာပါဝင်လာကြတဲ့မျိုးဆက်သစ်လူငယ်တွေကပါစစ်တပ်ကအာဏာသိမ်းတဲ့နေ့ကိုကန့်ကွက်ဆန္ဒပြတာတွေအခမ်းအနားကျင်းပတာတွေပြုလုပ်လို့မရှိတော့တာကြောင့်ဒီကိစ္စဟာခဏခေတ်မျိုးဆက်သစ်လူငယ်တို့ကြားမှာတဖြည်းဖြည်းနဲ့မိမ့်မိန်ပျောက်ကွယ်စပြုလာနေတာဖြစ်ပါတယ်ခင်ဗျာ
ကိုစောဝင်လိုက်တင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ခုတော့နိုင်ငံတကာသတင်းဆောင်မှာပဲစစ်ကြရအောင်ပါ IS တပ်ခိုက်ရေးသမားတွေရဲ့မိသားစုတွေခိုးလုံနေတဲ့ Syria ကဒုက္ခသည်စခန်းတွေကို IS တွေကောင်းပြန်ထောင်လာနိုင်ခြေရှိတဲ့စခန်းတွေဆိုပြီးနိုင်ငံတကာမီဒီယာတွေကတမခေါ်ဆိုနေပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေအဆွေရမှုတွေနဲ့ထွတ်ထိခဲ့ရပေမဲ့လည်းစခန်းထဲကကလေးတွေကိုပြန်လည်ပြုတ်ပြင်းနိုင်ပြီးတော့လူအတိုင်းဝိုင်းနဲ့ပြန်ဝင်ဆန့်နိုင်အောင်လုပ်နိုင်တယ်လို့လည်းနိုင်ငံတကာကူညီရေးအဖွဲ့တွေကပြောပါတယ်။စခန်းနေကလေးတွေဟာနေစဉ်နဲ့အများကြောက်ရွံ့ထိတ်လန့်မှုတွေနဲ့နေခန်းစားနေရပြီးတော့ဒီကိစ္စတွေကိုထိရောက်မှုရှိအောင်အများဆုံးအကောင့်တွေဖော်ဖို့လိုတယ်လို့လည်းလူမှုကူညီရေးအဖွဲ့တွေကပြောပါတယ်။ Syria ဒုက္ခသည်စခန်းတွေကနေဟက်တာမတ်တို့တည်င်းပြပို့ထားတာကိုကူညီချက်ကပြောပြထားပါတယ်ရှင်
။ Syria in Asia ဒုက္ခသည်စခန်းကနိုင်ငံသား IS တိုက်ခိုက်ရေးသမားတချို့ရဲ့ကလေးတွေဟာသူတို့ရဲ့လက်တွေနဲ့တနက်ပုံစံနဲ့ပြစ်ခတ်ပုံလုပ်ပြနေတယ်လို့လက်ကလေးထောင်ပြနေကြတာပါ။အဲဟိုစခန်းမှာတော့ကောင်ကလေးအများစုကိုကြီးလာရင်စ ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကြွားပြီးတော့စစ်သွေးကြွရီဖြစ်လာမယ်လို့ပြောဆိုဆက်ဆံကြပါတယ်။စနေနေ့အောက်မိန်ကလေးတွေကိုလည်းအရှက်လုံစေဖို့ကောင်းမြတ်ခြုံပေးထားပါတယ်။အခုချိန်မှာတချို့အမေရိကန်ရောIS ကိုစွန့်လွတ်ခဲ့ပါပြီ။အစတုန်းကတော့ကောင်းမဲ့ထင်လို့လုတ်ခဲ့တာလို့
ဘယ်လ်ဂျီယံကလာခဲ့သူဘိုချရာအဘူလေကပြောပါတယ်။ဝင်ယူစတက်ချမိုင်းယွန်ဂျီရဲ့ဘာသာကိုစတင်လိုက်နာကျင့်သုံးလုံးကမျိုးလုံးတွေအားလုံးကဝိုင်းချနေကြတာပါ။မျက်နှာကိုအုပ်လိုက်တာနဲ့လူတွေကဘာလို့အုပ်တာလဲဆိုပြီးမေးကြပါတယ်။ဘာလို့လုပ်တာလဲပေါ့။နောက်တော့ဒီဘက်မှာကမ်းလှမ်းတာတွေရှိပါတယ်။အစ္စလာမစ်နိုင်ငံတော်ကြီးမှနေနိုင်ပြီးတော့ဘယ်သူကမှဒီလိုကိစ္စမျိုးမမေးပါဘူး။ဆီး
စခန်းတွေထဲရောက်နေတဲ့ IS တွေရဲ့ကလေးငယ်တွေ9000လောက်ရှိပါတယ်။ကလေးအများစုမှာအမေတွေနဲ့ကလီဖေးရဲ့တခြားအမျိုးသမီးဆွေမျိုးတွေရှိကြပါတယ်။သူတို့ရဲ့အဖေအများစုကတော့တည်ရင်တည်မတည်ရင်ထောင်ထဲရောက်ကုန်ပါပြီ။အဆောင်တွေကိုတိုက်ခိုက်တာစခန်းထဲမှာရှိတဲ့အမျိုးသမီးအချင်းချင်းဖွဲ့စည်းချမှတ်ထားတဲ့ IS ပုံစံကျင်းဝင်းတိုက်ခါစောက်ထင်းတဲ့ရဲတွေနဲ့ဓာရီကိုမလိုက်နာနိုင်သေးတဲ့အမျိုးသမီးတွေကပရိပခ္ခတွေဖြစ်လာတာကြောင့်ဒီစခန်းတွေဟာတဖြည်းဖြည်းအန္တရာယ်များလာတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီထဲကမိသားစုအများစုဟာနိုင်ငံပြင်ပကဖြစ်ပြီးတော့အဲ့ဒီနိုင်ငံသားတိုင်းပြည်တွေကသူတို့ရဲ့နိုင်ငံသားတွေကိုပြန်ခေါ်ဖို့အာဏာပိုင်တွေကခဏခဏတောင်းဆိုခဲ့ပြီးပါပြီ။ဆီးဗီးယားဒီမိုကရက်တစ်တပ်ဖွဲ့ရဲ့ပြောခွင့်ရမူစတာဖာဘာလီက
လည်းမီရာတီခွဲအမည်လည်းဟိုလေဇေဒတဲ့ကင
်အဲဟိုစကမ်းမှာလုံချိုရေးကိုတင်းကျပ်ထားပါတယ်ဒါပေမဲ့လည်းဒါဟာနိုင်ငံပေါင်း50တွင်နိုင်ငံကြီးပြဿနာပါကျွန်တော်တို့နိုင်ငံနဲ့အတွက်မဟုတ်ပါဘူ
း IS သွေးကြွတွေရဲ့ကလေးတွေကိုကယ်တင်ဖို့နောက်မကျသေးဘူးလို့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်ဒါပေမဲ့ဘာမှအပြောင်းလဲမရှိဘူးဆိုရင်တော့ဒီလူသားဒုက္ခဆိုင်ရာအကြက်အတဲကြီးကလုံချိုရေးဆိုင်ရာအန္တရာယ်ကြီးဖြစ်လာမယ်လို့သူတို့ကပြောပါတယ်ခင်ဗျာ
ကိုငင်းချန်တင်ပြသွားတာပါရှင်တော်တော်ရှင်များရှင်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပြချင်ပါပဲ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုညနေ9:00-9:00ခွဲဒီတိုင်းထုတ်လွှင့်ပေးသွားအောင်ပါပါ Intelsat 17နဲ့ Mia Sat 3ကျူရူတွေကနေဖန်ယူချီယူနိုင်ကြပါတယ်ရှင်အခုတော့ကြာနေသေးတဲ့အချိန်တွင်တင်ပြအချင်းချုပ်ကိုကောင်းလင်းဦးကပြောပြပေးပါဦ
း Sorry အရေးပြနေငါရေနယ်လုပ်ငန်းတွေကိုတက်ခတ်ခံရတဲ့ကိစ္စနဲ့ပတ်သက်လို့sorry တောင်ဝင်ရှိသူတွေနဲ့ဆွေးနွေးဖို့အမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုဒီနေ့ပဲကြေရာမြို့ကိုသွားနေပါတယ်။ဝန်ကြီးပွန်ပီယိုခေတ်စဉ်မတိုင်ခင်မှာပဲသူတမရမိုက်ပင်စ်ကတော့တက်ခတ်မှုပေါ်တုံ့ပြန်မှုကိစ္စဆွေးနွေးမယ့်အကြောင်းပြောဆိုထားပါတယ်။ဣဇွေးနိုင်ငံယူကော့ဘွယ်မှာလက်ရှိရာလတ်တွေအရဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူရဲ့လေခုပါတီကလွှတ်တော်မှာအမတ်နေရာအများစုအနိုင်မရပဲဖြစ်နေပါတယ်။အမတ်နေရာလာလူအတိုက်ဝင်းချုပ်ကိုအဓိကစင်ခေါ်နေတဲ့စစ်တပ်ရဲ့အကြီးခင်အောင်ဘန်နီကတ်စ်ရဲ့ Blue and White Party ကလည်းလားလူပဲအပြတ်တအနိုင်မရတဲ့အခြေအနေမှာရောက်နေပါတယ်။ American ဘိုးထောက်လိုင်း Agency CIA နဲ့အမျိုးသားလုံခြုံရေး Agency NSA ဝန်ထမ်းအောင် Edward Snowden ကိုလုံခြုံရေးအရာစောင့်ထိုင်ရမယ့်သဘောတူညီချက်ကိုချိုးဖောက်မှုဆွဆွဲချက်နဲ့ American ကတရားစွဲလိုက်ပါတယ်။သဘောတူညီချက်ကိုလက်မှတ်ထိုးထားတဲ့ Snowden ကမနေ့တုန်းကပဲ South တောင်းကိုထုတ်ဝေလိုက်ပြီးနောက် American ကတရားစွဲလိုက်တာပါ။အာဖဂန်နစ္စတန်နိုင်ငံနန်ဂါပြည်နယ်ရဲ့မြို့တော်ဂျလာလဘတ်ကအီလက်ထရောနစ်မပုံတွေထုတ်ပေးတဲ့ဌာနမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပါတယ်။ဒီကနေ့နေ့လယ်ပိုင်းမှာပဲမပုံတွေဌာနအဝင်ကိဝါမှာပောက်ကွဲမှုဖြစ်ပွားခဲ့ပြီးနောက်တက်ခတ်သူအများအပြားရုံးဝင်နဲ့ဝင်လာခဲ့ကြတယ်လို့လည်းပြည်နယ်ဥချုပ်ရေးမှူးချုပ်ပြောခွင့်ရသူကပြောဆိုခဲ့ပါတယ်။တိုက်ပွဲတွေဆက်လက်ဖြစ်ပွားရကအထူးတပ်ဖွဲ့တွေရုံးဝင်နဲ့ကိုဝိုင်းရံထားပြီးအနည်းဆုံးလူဒဇာစင်လောက်ကိုကယ်ထုတ်နိုင်ခဲ့တယ်လို့လည်းပြောဆိုထားပါတယ်။မပုံတွင်ဌာနဝန်ထမ်းတယောက်ကတော့ပောက်ခွဲမှုစတင်ဖြစ်ပွားချိန်မှာသူနဲ့သူတခြားလူတွေတန်ရခဲ့တယ်လို့လည်း VOA ကိုပြောပါတယ်။တက်ခတ်မှုနဲ့ပတ်သက်လို့တတလုံးမှာတော့ဘယ်ဖွဲ့ကမှသူတို့လက်ချဲဆိုပြီးကြေညာတာမျိုးတော့မရှိသေးပါဘူး
။တတင်းအချင်းချက်ကိုကောင်းလင်းကြေညာပေးခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးအတန်းဖန်အင်ဂျင်နီယာကတော့ Justin Twitch ဖြစ်ပါတယ်။ VOA American အတန်းရညာဘက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းဒိုမီတာ25 kHz 15.5 လိုင်းဒိုမီတာ32 kHz 11.83 ည လိုင်းဒိုမီတာ57 kHz 933နဲ့လိုင်းလမီတာ190 kHz 1505တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ
This program has come to you from the Voice of America, Washington. Thank you.